လက်နက်ကင်ပရိပခါတွေပြင်းထန်နေတဲ့မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီတွေပို့ပြီးတော့မှတိုးချဲ့ပေးနိုင်အောင်လို့ထိုင်းဆိုရအနေနဲ့ကြိုးပမ်းနေပါတယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနအကြီးတန်းအရာရှိနီကွန်ဒက်ဘလန်ခွန်ကဒီကနေ့သတင်းတောက်တွေကိုပြောဆိုပါတယ်ဒီလိုမျိုးအကူအညီပေးနိုင်မှုနိုင်ငံတကာအကူအညီပေးအဖွဲ့အစည်းတွေနဲ့တိုက်မြင်နေပြတယ်လို့လည်းဒီကနေ့သတင်းသာရှင်းလင်းပွဲမှာသူကပြောပါတယ်အလားတူပဲထိုင်းဝန်ကြီးချုပ်ဆက်တာတာဗီစင်ကလည်းပိုတဘူးနေ့ကနယူးဇီလန်ဝန်ကြီးချုပ်နဲ့တွေ့ဆုံတဲ့အချိန်မှာမြန်မာနိုင်ငံအတွက်လိုအပ်တဲ့အကူအညီတွေပေးနိုင်အောင်လို့ထိုင်းအစိုးရအနေနဲ့စူးစမ်းနေတဲ့အကြောင်းအခုလိုပြောပါတယ
် In preparing for all possible contingencies Thailand stands ready to provide
ထိုင်းဝန်ကြီးချုပ်ဆက်တာတာဗီစင်ကနယူးဇီလန်ဝန်ကြီးချုပ်ခရစ်စတိုဖာလက်ဆန်နဲ့တွေ့တဲ့အချိန်မှာပြောဆိုသွားတာကတော့မြန်မာပြည်ဘက်ခြမ်းကမတည်ငြိမ်မှုတွေကြောင့်ထိုင်းနိုင်ငံကိုထွက်ပြေးလာတဲ့မြန်မာနိုင်ငံသားတွေလိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်လို့ထိုင်းဘက်ကနေအသိပြင်ထားပါတယ်။ထိုင်းဘက်ကတော့ဖြစ်နိုင်ခြင်းအားလုံးအတွက်ကြိုတင်ပြင်ဆင်ထားပါတယ်။ဆိုပြီးတော့ဘန်ကောက်ကပူတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံကနေပြီးတော့မြဝတီမြို့ဘက်မှာပြိပခါတွေပြင်းထန်နေတဲ့အပေါ်ထိုင်းဆိုရကအနီးကပ်စောင့်ကြည့်နေတဲ့အကြောင်းနဲ့မြမရေးနဲ့ပတ်သက်လို့အာဆီယံဘုံသဘောတူညီချက်၅ရက်နဲ့အတူငြင်းငြင်းချမ်းချမ်းအဖြေရှာနိုင်အောင်ပြိပခါတွေမှာပါဝင်နေသူတွေအလုံးတွေ့ဆုံဆွေးနွေးကြဖို့နိုင်ငံတကာအတိုင်းအဝိုင်းတစ်ခုလုံးကတိုက်တွန်းပြောဆိုဖို့အရေးကြီးတဲ့အချိန်ဖြစ်တယ်ဆိုတာကိုလည်းထိုင်းဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်ရှင်။